စလီတတုံမှုကြောင့်နှစ်စဉ်တည်ဆုံးသူစုစုပေါင်း13,980ပြည်ခရီးထဲကမှ20ရာခိုင်နှုန်းကနှလုံးရောဂါနဲ့ဆက်နွယ်ပြီးတည်ဆုံးရတာဖြစ်ကြောင်းတွေးထုတ်တဲ့နှလုံးရောဂါအခံရှိသူတွေဟာ COVID-19 တံကိုပိုပြီးခံကြရတာကြောင့်စလီတတုံတာမကောင်းကြောင်းကို COVID-19 ကာလအတွင်းပိုပြီးသိမြင်သားနဲ့လက်ခံသူတွေများပြားလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ
် There's about 400 million peopleWho want to quit smoking because of
COVID-19. COVID-19 ဒါဟာတရင်ကောင်းဖြစ်ကြောင်းနဲ့ဆီလိတောက်သူတွေအနေနဲ့ဆီလိချက်ချင်းဖြစ်မဲ့ဆိုရင်ဆီလိဖြတ်ပြီးတနည်းအကြောင်းမှာနှလုံးရောဂါရနိုင်ခြင်း၅ချက်ရခိုင်နှုန်းအထိရှော့ချနိုင်ကြောင်းလည်းသူကပြောပါတယ်။ကမ္ဘာပေါ်မှာနှစ်စဉ်သေဆုံးမှုတွေနဲ့နှလုံးရောဂါကြောင့်သေဆုံးရတာကအများဆုံးဖြစ်ပြီးနှစ်စဉ်ခမန်းကျေလူ 19.9 သန်းနှလုံးရောဂါကြောင့်သေဆုံးရတာပါ။အဲ့ဒီတဲကနှစ်သန်းနီးပါးဟာဆီလိတောက်လို့ဒါမှမဟုတ် second hand smoking လို့ခေါ်တဲ့ပတ်ဝန်းကျင်ကဆီလိတောက်သူတွေကတစ်စဉ်ရောဂါရတာကြောင့်သေဆုံးရတာလို့ WHO ကပြောပါတယ်။ဆီလိတောက်သုံးတာအပြင်ကုလက်လှူရှာမှုနည်းပါးတာကျန်းမာရေးနဲ့ပတ်သက်တဲ့အစားအစာတွေစားတာသွေးရောယောဂသွေးထဲကိုလက်စထရောတက်များတာနဲ့အဝလွန်တာတွေကလည်းနှလုံးရောဂါကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသွေးရောယောဂနဲ့နှလုံးရောဂါအခံရှိသူတွေဟာ COVID-19 ရောဂါပြင်းထန်တဲ့ဝေဒနာကိုပိုပြီးခံစားရတဲ့အခြေအနေရှိနေတယ်လို့လည်း WHO ကသတိပေးထားပါတယ်ခင်ဗျ။